ဗီယက်နမ်နိုင်ငံဟာ2010ခုနှစ်တည်းအစစ်တော်အာရှနိုင်ငံတွေထဲမှာစီးပွားရေးအလျင်မြန်ဆုံးတိုးတက်လာလိမ့်မယ်လို့ဗြိတိသျှပိုင် HSBC ဘဏ်အုပ်စုကခန့်မှန်းပါတယ်။တရုတ်နဲ့အမေရိကန်တို့ကြားပုံသွေးရေးစစ်ဖြစ်နေချိန်မှာဗီယက်နမ်ကဂျာကနေအကျိုးအမြတ်ရခဲ့တာဖြစ်ပြီးဝန်ဆောင်မှုလုပ်ငန်းကြောင့်ရောပို့ကုန်တွေကြောင့်ပါဒီနှစ်တည်းစီးပွားရေးတိုးတက်မှုနှုန်း900ခန့်နှုန်းလီဖြစ်ခဲ့တယ်လို့ HSBC စီးပွားရေးပညာရှင်ဂျွန်လူးကပြောပါတယ်။ဒါပေမဲ့ဗီယက်နမ်ဟာကွန်တိုရီအကာအကွယ်ပေးမှုနဲ့ငွေကြေးဖောင်းပမှုမှာစီးပွားရေးအန္တရာယ်ဆက်ရှိနေသေးတယ်လို့သူကဆိုပါတယ်။တိုင်းပြည်မှာဝက်တုတ်ကွေးအန္တရာယ်ကြောင့်ဝက်သားစီးမြင့်တက်ပြီးငွေဖောင်းပမှုတိုးတက်လာတာကလူရေးတန်းတရာနီးပါးရှိတဲ့ဗီယက်နမ်မှာစားသုံးကုန်ပစ္စည်းတစ်ခုအပေါ်စီးပွားရေးကမှီတည်နေတယ်ဆိုတာပြနေရရောက်တယ်လို့ထောက်ပြပါတယ်။ဒါအပြင်အရှိအလယ်ပိုင်းဒေသတင်းမာမှုကြောင့်ဒေါ်လာစီးဆေးမြင့်တက်လာခဲ့ရင်ပြည်တွင်းမှာငွေကြေးဖောင်းပမှုကြုံရရမှာကိုလည်းဗီယက်နမ်တွေစိုးရိမ်နေကြပါတယ်။